မရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာအီရန်နဲ့နျူကလ িয়ার သဘောတူညီချက်ရဖို့အတွက်ညှိနှိုင်းလိုကြောင်းမတ်လ6ရက်ကျေးဇူးပြုနေ့ကတော့အီရန်ခေါင်းဆောင်စီကိုစာရဆောင်ပေးပို့ခဲ့တာဖြစ်ပြီးအီရန်ရဲ့အဓိကရန်သူဖြစ်တဲ့အမေရိကန်ရဲ့ကာလာတရှိမဟာမိတ်ဖြစ်တဲ့အစ္စရေးကသဘောတူမယ်လို့သူမျှော်လင့်ကြောင်းတောက်ကြံနေမှာပြောပါတယ်။ဒါဟာအီရန်အတွက်အများကြီးပိုကောင်းလာဖို့ရှိတဲ့အတွက်အခုလိုညှိနှိုင်းမယ်လို့သူမျှော်လင့်ကြောင်းလဲတောက်ကြံနေ Fox သတင်းဌာနကထုတ်လွှင့်တဲ့ရုပ်သံမေးမြန်းခန်းမှာပြောကြားထားတာပါ။ဒါအပြင်အီရန်ကအခုလိုစာပေးပို့တာကိုလိုချင်မယ်လို့သူထင်ကြောင်းနဲ့အီရန်အနေနဲ့နောက်နျူကလ িয়ার လက်နက်မရနိုင်တဲ့အတွက်သူကိုတခြားအစားထိုးပေးဖို့အတွက်တခုခုလှုပ်ရမှာဖြစ်ကြောင်းလဲပြောပါတယ်။အခုလိုအမေရိကန်သမ္မတရဲ့ပြောကြားချက်နဲ့ပတ်သက်ပြီးအီရန်နိုင်ငံခြားရေးဝန်ကြီးဌာနကစနေတနင်္ဂနွေရုံးပိတ်ရဖြစ်နေတဲ့အတွက်တစုံတရာချက်ချင်းတုံ့ပြန်လာတော့မရှိသေးပါဘူး။သမ္မတထရမ့်ဟာဒီစာကိုအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီစီကိုလိုက်တက်ပြီးပေးပို့ထားတာပါ။သမ္မတအင်ဂျူရောကလည်းအခုလိုစာပေးပို့ရတဲ့ပတ်သက်ပြီးဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။